ုဆိုရင်တစ်နှစ်တစ်ခါပြင်ပမြဲဖြစ်တဲ့မြန်မာရုပ်ရှင်အကယ်ဒမီထူးချွန်စုပွဲပေါ်ကြီးပြီးစီးသွားပါပြီ။ပြီးခဲ့တဲ့နှစ်တွေကတစ်နှစ်အတွင်းမှာပြသခဲ့တဲ့ရုပ်ရှင်က10ကားကျော်ကျော်လောက်ပဲရှိခဲ့တဲ့အခြေအနေကနေ2019ခုနှစ်အတွင်းမှာတော့53ကားရုံတင်ပြသနိုင်ခဲ့တာမို့ရုပ်ရှင်ဇာတ်ကားအရေအတွက်အများကြီးပိုပြီးထုတ်လုပ်လာနိုင်တယ်လို့ဆိုရမှာပါ။ဒါထင်မကရိုက်ကူးပြီးစီးလို့ရုံတင်ဖို့စောင့်မျှော်နေတဲ့ရုပ်ရှင်ကားပေါင်းကလည်း250ကျော်တောင်ရှိနေပါတယ်။ပြောရမယ်ဆိုရင်မြမရုပ်ရှင်ထုတ်လို့ရေးအရေအတွက်ပိုင်းကတော့တိုးတက်လာတယ်လို့ဆိုရမှာပါ။အရေအသွေးပိုင်းမှာရောဘလောက်တိုးတက်တယ်လဲဆိုတာကလည်းစိတ်ဝင်စားဖို့ကောင်းပါတယ်။အခုနှစ်အကယ်ဒမီစုပေးပွဲမှာဒါရိုက်တာဆုရဝါတဲ့ဇင်ယောမောင်မောင်ပြောထားတဲ့ကျေးဇူးတင်စကားမှာမြမရုပ်ရှင်အရေးသွေးဆိုင်ရာပြဿနာတစွန်းတစပါလာတာတွေ့မြင်နိုင်ပါတယ်။ဒါရိုက်တာဇင်ယောမောင်မောင်ကမြမရုပ်ရှင်လောကရဲ့ရှေ့ဆောင်လမ်းပြဆရာကြီးတွေရဲ့နာမည်ကိုရွတ်ပြပြီးအဲ့ဒီထူးချွန်ဆရာကြီးတွေဟာမြမနိုင်ငံမှာမွေးမြမနိုင်ငံမှာကြီးပင်းကြသူတွေဖြစ်ပြီးမြမရုပ်ရှင်အမှုပညာကိုဖန်တီးခဲ့ကြသူတွေဖြစ်တဲ့အကြောင်းသူကိုယ်တိုင်လည်းဒီမြေမှာမွေးဒီရေကိုတောက်ပြီးအမှုပညာဖန်တီးတဲ့ရွာသားတယောက်ဖြစ်တယ်လို့ပြောဆိုပါတယ်။တစ်ဆက်တည်းရှေးကမြမရုပ်ရှင်အမှုပညာရှင်တွေတော်ကြတဲ့အကြောင်းနောက်ပိုင်းပေါ်လာတဲ့လူငယ်ရုပ်ရှင်အမှုပညာဖန်တီးသူတွေလည်းတော်ကြကြောင်းကြိုးဆိုတဲ့အကြောင်းဒါပေမဲ့လူငယ်တွေနဲ့လူကြီးတွေကြားအထင်မြင်လွဲမစေအောင်ပြောဆိုတာလုပ်တာမျိုးကိုတော့သူလက်မခံဘူးလို့ပြောခဲ့ပါတယ်။တကယ်တော့ဒါရိုက်တာဇင်ယောမောင်မောင်ကသူ့ကိုယ်သူရွာသားပါလို့ပြောပြီးအဲ့ဒီစကားလုံးတုံးတုံးခဲ့တဲ့အကယ်ဒမီရုပ်ရှင်တယောက်ဆောင်ဟောင်းရောဆွေစင်ထိုက်ကိုဝေပန်လိုက်တာပါအဲ့ဒါကိုရုပ်ရှင်လောကသားတွေရောရုပ်ရှင်ချစ်ပရိသတ်ပါသိကြပါတယ်အကယ်ဒမီပေးပွဲနောက်ပိုင်းနောက်တစ်နေ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဒါရိုက်တာဇင်ယောမောင်ပြောတဲ့စကားနဲ့ပတ်သက်ပြီးအပြန်အလှန်ဝေဖန်မှုနဲ့ကြည့်ရက်တွေအများကြီးထသွားစေခဲ့ပါတယ်ဒီအဖြစ်ပြက်နဲ့ဆက်ဆက်ပြီးမြမရုပ်ရှင်လောကအခြေအနေဘယ်လိုရှိနေသလဲဆိုတာအခုတစ်ပတ်လိလာသုံးသက်တင်ပြသွားပါမယ်အလုံးသိကြပြီးတဲ့အတိုင်းပြီးခဲ့တဲ့လတွေတုန်းကဥပယ်တမြင်ဆိုတဲ့ရုပ်ရှင်ရုံတင်ပါတယ်ဒါရိုက်တာကခရစ်စတီနာခီးဆိုတဲ့မျက်နှာသစ်မိန်းကလေးတစ်ယောက်နဲ့အဓိကသရုပ်ဆောင်မင်းသားကလည်းသရုပ်ဆောင်သစ်ဇန်ခီးဆိုသူပါအဲ့ဒီရုပ်ရှင်ဇာတ်ကားဟာနာမည်ကြီးမင်းသားမင်းသမီးမပါလို့ဆိုပြီးသမရရှိဆောင်အပါဝင်ရုပ်ရှင်ယုံပေါင်းများစွာပါဝင်တဲ့မင်္ဂလာရုပ်ရှင်အုပ်စုမှာရုံတင်ပြသခွင့်မရပါဘူးရုပ်ရှင်ယုံငယ်တွေတွဲပြီးတိစောက်ထားတဲ့ကျန်းရှင်ရုပ်ရှင်အုပ်စုမှာပဲတင်ခွင့်ရခဲ့တာပါဒါပေမဲ့အဲ့ဒီမျက်နှာသစ်ဒါရိုက်တာမျက်နှာသစ်သရုပ်ဆောင်ဦးဆောင်ပါဝင်တဲ့ရုပ်ရှင်ဇာတ်ကားအကြီးအကျယ်အောင်မြင်သွားပါတယ်ကျန်းရှင်ရုပ်ရှင်အုပ်စုမှာခုနှစ်ပတ်ဆက်တိုက်ပြသရတဲ့အထိအောင်မြင်မှုရတာပါအောင်မြင်မှုရတဲ့အကြောင်းရင်းကလည်းဇာတ်ကားဖန်တီးသူတွေဟာရုပ်ရှင်အတတ်ပညာပိုင်နိုင်သူတွေဖြစ်ပြီးပရိသတ်နှစ်သက်အောင်ဖန်တီးနိုင်ခဲ့လို့ပဲလို့ဒါရိုက်တာဦးဝင်းဖေလိုဝါရင်တဘာရင်ရုပ်ရှင်ဒါရိုက်တာကြီးတွေကလည်းချီးကျူးကြပါတယ်သိမကြခင်ပဲဥပယ်တမြင်ဇာတ်ကားရိုက်ကူးတဲ့ခရစ်စတီနာခီးကပဲဇန်ခီးဦးဆောင်ပါဝင်တဲ့လွန်ခဲ့တဲ့၄နှစ်လောက်ကသူတို့ဇနီးမောင်နှံဖန်တီးခဲ့တဲ့မုဒရာကော်ဒန်ဆိုတဲ့ရုပ်ရှင်ယုံတင်မှုဖြစ်လာပါတယ်ဒီဇာတ်ကားနဲ့ပတ်သက်ပြီးဝါရင်ဒါရိုက်တာကြီးဦးဝင်းဖေကနီးစနစ်တကျသုံးသပ်ပြီးချီးကျူးပြလိုက်တယ်လို့အကယ်ဒမီဒေါ်ဆွေစင်ထိုက်ကလည်းချီးကျူးပါတယ်ဒါနဲ့မကဒေါ်ဆွေစင်ထိုက်ကခရစ်စတီနာခီးနဲ့ဇန်ခီးတို့နှစ်ယောက်ဟာရုပ်ရှင်ပညာကိုနိုင်ငံညာမှာစနစ်တကျသင်ယူပြီးရုပ်ရှင်ကိုစနစ်တကျဖန်တီးတင်ပြတဲ့အကြောင်းလက်ရှိမြန်မာရုပ်ရှင်လောကသားတွေဟာရွာသားလို့ဖြစ်နေတဲ့အကြောင်းကိုယ့်ဘာသာကိုတင်းတိမ်မနေပဲရုပ်ရှင်အတတ်ပညာကိုအများကြီးလေ့လာစီးပူးရမယ်အကြောင်းဝေဖန်ခဲ့ပါတယ်လက်ရှိရုပ်ရှင်လောကတဲကဖြစ်နေတဲ့ပြဿနာကတော့အောင်မြင်နေတဲ့လူငယ်ရုပ်ရှင်ဖန်တီးသူကိုကြိုးစိုးလိုစိတ်မရှိတာဖန်တီးတဲ့ရုပ်ရှင်ဇာတ်ကားအများစုကလည်းငွေရပြီးရောပေါ့ချကြဇာတ်ကားတွေဖြစ်နေတာပရိသတ်ရဲ့ဝေဖန်မှုကိုမခံနိုင်တာစတဲ့ပြဿနာတွေဖြစ်ပုံရပါတယ်တကယ်တော့ရုပ်ရှင်ဇာတ်ကားတွေအရေးအသွေးကျဆင်းနေတာရုပ်ရှင်လောကသားတွေအပါဝင်ဘယ်သူမှမငြင်းကြပါဘူးဒီမိုကရေစီအသွင်ကူးပြောင်းရေးခေတ်ရောက်လာတဲ့အခါအခြေအနေပိုပြီးသိသာလာပါတယ်ပြီးခဲ့တဲ့နှစ်ချို့ကဒေါ်ဟွန်ဆန်းစုကြည်ဟာသူ့ဖခင်အမျိုးသားကောင်းဆောင်ဘူချိုအောင်ဆန်းရဲ့အထုပတ္တိဇာတ်ကားရိုက်ကူးဖို့ပြင်ဆင်ပါတယ်အဲ့ဒီအချိန်သိလိုက်ရတာကတော့မြန်မာနိုင်ငံမှာရုပ်ရှင်ဇာတ်ကားဇာညွှန်းကိုစနစ်တကျကောင်းကောင်းရေးတတ်သူမရှိသေးဘူးဆိုတာပါအခြားအတတ်ပညာပိုင်းဆိုင်ရာတွေမှာ အခြေအနေပိုတော့ဆိုးပါသေးတယ်။ဒီလိုအခြေအနေအောက်မှာငွေရပြီးရောပေါ်တော်တော်ကားတွေကိုရိုက်တာများတော့အခြေအသွေးပိုပြီးကြဆင်းမှုတွေဖြစ်ပေါ်စေခဲ့ပါတယ်။ဒါကိုရုပ်ရှင်လောကသားတချို့သိပေမဲ့အများစုကတော့သူတို့ရုပ်ရှင်လောကမတိုးတက်တာဟာစက်ပစ္စည်းကိရိယာတွေမဝင်နိုင်လို့ဤပညာမရှိလို့အစိုးရရဲ့ရုပ်ရှင်စင်ဆာအဖွဲ့ကတင်းကျပ်လို့အဆရှိတာတွေအကြောင်းပြပြီးမြမရုပ်ရှင်လောကရဲ့တကယ်လိုအပ်ချက်ကိုဝန်မခံမဲထားတာတွေ့ကြရပါတယ်။ပြောရရင်စစ်အာဏာရှင်လက်အောက်ရာစုနှစ်တဝက်လောက်နေခဲ့ရတဲ့မြန်မာနိုင်ငံမှာနေပါခဲ့တာဟာရုပ်ရှင်လောကတခုတည်းမဟုတ်ပါဘူး။နေပယ်အားလုံးလို့ပြောနိုင်ပါတယ်။ဒါကြောင့်ကိုယ်နေပယ်နေကြနေတဲ့အရေးသွေးမရှိဘူးလိုအပ်နေတယ်ဆိုတာရုပ်ရှင်လောကသားတွေအရင်လက်ခံဖို့လိုပါတယ်။ဒီလိုလက်ခံပြီးနောက်မျိုးဆက်တွေကိုအရေးသွေးမြင့်တက်လာအောင်ဖန်တီးတာတွေလုပ်ဖို့လိုပါတယ်။ဒါမှသာမြမရုပ်ရှင်လောကပြန်ပြီးမြမတိုးတက်ဖို့လမ်းကြောင်းမှန်ပေါ်ရောက်လာမှာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်။